ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုဟန်တားတဲ့အနေနဲ့လူ့ရဲ့တန်တရာနီးပါးရှိတဲ့ဗီယက်နမ်နိုင်ငံမှာလိုအပ်တဲ့အစားအသောက်နဲ့ဆေးဝါးဝယ်ယူဖို့ထွက်တာကလွယ်လို့တနိုင်ငံလုံးအိမ်ပြင်မထွက်ရအောင်ထုတ်လိုက်ပါတယ်။မဖြစ်မနေအပြင်ထွက်တဲ့အခါမှာလည်းတူးနဲ့တူး2မီတာအကွာနေဖို့နဲ့လူနှုတ်ထပ်ဖို့မဆုလေကြဖို့လည်းပါဝင်ပါတယ်။မြို့ရဟန်ဝိုင်းမှာရှိတဲ့ Back My ဆေးရုံမှာတောက်တက်လူ12ဦးကျော် COVID-19 ရောဂါပိုးထပ်မံကူးစက်တာကိုတွေ့ရှိရပြီးမကြခင်မှာပဲအခုလိုပြင်းပြထန်ထန်ပိတ်ပင်လိုက်တာပါ။ဧပြီလလည်းထီ15ရက်ကြာအင်ပြင်မထွက်ရမယ့်ကိုဗီယက်နမ်ဝန်ကြီးချုပ်ကိုရင်ရွန်ဖာကအင်ကာနစ်ကလက်မှတ်ရေးထိုးခဲ့ပြီးဒီကနေ့ပဒုံးနေ့ကစပြီးအသက်ဝင်မှာဖြစ်ပါတယ်။အခုလိုအပြင်မထွက်ရမယ့်မကြေညာခင်ကတည်းကရောဂါထိန်းချုပ်ကင်တွေ့ဖို့နဲ့ပတ်သက်လို့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံကိုနိုင်ငံတကာကချီးကျူးပေးပါတယ်။ရောဂါဖြစ်ပွားသူတွေကိုအာဏာပိုင်တွေကအလျင်အမြန်တိကျခွဲထားနိုင်ခဲ့တယ်လို့ရောဂါရှိသူနဲ့ဆက်သွယ်ခဲ့သူတွေလည်းအချိန်မီပေါ်ထွက်ခဲ့ပါတယ်။ဗီယက်နမ်မှာပြီးခဲ့တဲ့ဇန်နဝါရီလကစလို့ပထမဆုံးယောဂကုသခံရသူရှိခဲ့တာဖြစ်ပြီးပြပကကုသမှုဆက်စားခြင်းပထမအဆင့်မှာပဲကန့်သက်ထိကျမှုတွေလုပ်ခဲ့ပါတယ်။တင်းလာနေ့အထိနိုင်ငံတွင်းကုသသူ104ဦးနဲ့သေဆုံးသူရှိသေးပါဘူးခင်ဗျာ။